မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါနောက်ထပ်ကူးစက်ခံသူ699ယောက်နဲ့သေဆုံးသူ21ယောက်ရှိတယ်လို့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနကဒီနေ့ည8နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ8108ခုကိုစစ်ဆေးခဲ့ရမှာအခုလိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာရောဂါကူးစက်ခံသူစုစုပေါင်း 93,405 ယောက်နဲ့သေဆုံးသူက 1,258 ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့သေဆုံးသူတွေထဲမှာ18ယောက်ကတော့ယောဂအခမ်းရှိသူတွေဖြစ်တယ်လို့ပြောပါတယ်။ဒီနေ့မှာတော့ယောဂပိုးကူးစက်ခံသူအရေအတွက်ဟာပြီးခဲ့တဲ့ရက်ပိုင်းဒီထက်ဆိုင်းသီးသီးသာသာကျဆင်းခဲ့တာကိုတွေ့ခဲ့ရပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တွေအတော်ကြာကစပြီးတော့ဓာတ်ခွဲနမူနာတွေနေ့စဉ်စမ်းသပ်စစ်ဆေးမှုကပြင်းပြအားဖြင့်1000ထက်မှရှိခဲ့ပေမဲ့ဒီနေ့မှာတော့ဓာတ်ခွဲနမူနာ8100လောက်ပဲစစ်ဆေးခဲ့တာဖြစ်ပြီးတော့ဓာတ်ခွဲစမ်းသပ်မှုအပိုင်းမှာလည်းနည်းခဲ့တာတွေ့ရပါတယ်။မနေ့ကတော့ယောဂကုသခန်းသူ1210ရှိခဲ့ပြီးဒီထဲမှာရန်ကုန်တိုင်းက951ယောက်နဲ့အများဆုံးပါဝင်ခဲ့ပါတယ်။အဲဒီနောက်တော့မန္တလေးတိုင်းက88ယောက်နဲ့ဒုတိယအများဆုံးဖြစ်ပြီးပဲခူးတိုင်းက68ယောက်နဲ့တတိယအများဆုံးဖြစ်ပါတယ်။ဒါပြန်ဒီနေ့မှာဆင်းရုံကဆင်းဝင်ရသူ1415ယောက်ရှိတာကြောင့်ယောဂသက်သာပျောက်ကင်းသူ34189ယောက်ရှိသွားပြီဖြစ်တယ်လို့ကြေညာထားပါတယ်ခင်ဗျာ။